ကမ္ဘာမှာ COVID-19 ကပ်ဘေးရောဂါကြီးရင်ဆိုင်နေရခြင်းကာလ မျှော်လင့်ချက်ထားကြဖို့နဲ့ သွေးစည်းညီညွတ်ကြဖို့ခရစ်ယာန်ယဟန်အမတ်ကာဒီနယ် Charles ဘုကအ ဧပြီလ 12ရက်နေ့ရန်ကုန်စိန့်မေရီကက်သလစ်ခရစ်ယာန်ဘုရားကျောင်းမှာပြုလုပ်တဲ့ Easter ပွဲတော်မိကွန်းမှာပြောကြားခဲ့ပါတယ်။ကမ္ဘာမှာလူပေါင်းတန်းနဲ့ချီကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရပြီးအဲ့ဒီထဲမှာအီတလီနိုင်ငံကရိုမန်ကက်သလစ်ဖုန်းတော်ကြီး 63
ပါးလဲအီတလီယောဂါကြောင့်ပြန်လည်တော်မူခဲ့ကြောင်းကာဒီနယ်ချားစ်ဘူကအခုလိုပြောကြားခဲ့ပါတယ်။အီတလီနိုင်ငံမှာဆိုလို့ရှိရင်ဖုန်းတော်ကြီး
63 ပါးအနည်းဆုံးပြန်လည်တော်မူပြီးတော့ယောဂါခန်းစားနေရတဲ့လူတွေကိုအနိကပြုစုတဲ့ဆရာဝန်20ကျော်ဟာလည်းပဲဒီဆုံးခဲ့ရပြီ။
ဒါပြင် COVID ယောဂါကြောင့်ဝေဒနာအပြင်းထန်ခံစားနေရတဲ့လူထောင်ပေါင်းများစွာအတွက်လည်းအစင်မပြတ်ဆူတောင်းပေးနေကြောင်းလဲကာဒီနယ်ဘိုကပြောပါတယ်။COVID-19 ယောဂါကူးစက်မှုကာကွယ်ရေးအတွက်လူအချင်းချင်းအနီးကပ်မနေကြဘူး။ဘာသာရေးနဲ့အခြားလူမှုရေးဆိုင်ရာလူစုလူဝေးန